ရွေးညာရေးနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံအများပြားကတုံ့ပြန်မှုဖြစ်ွက်နေကြတယ်ဆိုပြီးတော့ဒုက္ခသည်များဆန်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အင်ဂျင်လီနာဂျူလီကပြောကြားလိုက်ပါတယ်ဘယ်ဂျီယံနိုင်ငံဘရပ်ဆယ်မြို့တော်မှာမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုတက်မှုတွေနဲ့တွေ့ဆုံတဲ့အစည်းအဝေးမှာဘရူးနီကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အကြောင် သတ်သမဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထုကိုယ်စားလှယ်အန်ဂျလီနာဂျိုလီကပြစ်ပတ်ကတွေအတွင်းလိမ်မှုဆိုင်ရာအကြမ်းဖက်မှုတွေကိုစစ်လက်နဲ့တပွဲတုံးနေတာတွေရက်သွားအောင်အကူအညီပေးဖို့အတွက်နေတိုးတက်မှုတွေနဲ့ဘရပ်ဆဲလ်စ်မှာတွေ့ဆုံစင်မှာပန်ကြားခဲ့တာပ
ါ Violence against women and childrenParticularly sexual violence is an increasing feature of conflict and
insecurity worldwide. အမျိုးသမီးနဲ့ကလေးငယ်တွေပေါ်အထူးသဖြင့်လိင်မဆိုင်ရာအကြမ်းဖက်မှုကျွလွန်လာမျိုးကိုကဘာတလောမတည်ငြိမ်တဲ့ပဋိပက္ခဖြစ်နေတဲ့နေရာတွေမှာတိုးလာတာတွေ့ရပါတယ်။အတ္တမပြုကျင့်တာကိုပဋိပက္ခဒေသတွေရဲ့လက်နက်တပွဲသုံးဖို့ရှောင်လွှဲမရတဲ့အဖြစ်တင်းငယ်ရဲ့ရာဇဝတ်မှုအဖြစ်ဒါမှမဟုတ်ပြဿနာကလူတိုင်းဝိုင်းနဲ့ထုတ်ပြောဖို့တိုက်ခတ်နေတာမပြောချင်တာမျိုးအဖြစ်ပဲတတ်မှတ်နေကြစေဖြစ်ပါတယ်။
ကမ္ဘာတဝန်းလိင်မှုဆိုင်ရာအကြမ်းဖက်မှုတွေ၊ကျန်းမာခွဲခြားဆက်ဆံမှုတွေမရှိစေဖို့နဲ့အမျိုးသမီးအခွင့်အရေးဆိုင်ရာနားလည်မှုရှိလာစေဖို့လိုအပ်တယ်လို့လည်းအထူးကိုယ်စားလှယ်ဂျိုလီကပြောပါတယ်
။ So this fight for equality that we said the other day about giving women their rights, you don't give it to them, they have it. They're born with their rights.
ခုနကဒီတယောက်ပြောတာမျိုးလိုပါပဲ။ကျန်းမာတန်းတူရေးအတွက်တိုက်ပွဲဝင်နေဆိုတာကအမျိုးသမီးတွေကိုပေးမထားတဲ့သူတို့ရဲ့ရပိုင်ခွင့်တွေကိုပေးဖို့ပါ။သူတို့မှာရပိုင်ခွင့်ရှိပါတယ်။ဒါဟာသူတို့ရဲ့မွေးရပါအခွင့်အရေးပါဒါကအမျိုးသမီးတိုင်းမိန်းကလေးတိုင်းအတွက်မွေးရပါလူအခွင့်အရေးဖြစ်ပါတယ်ဒါကြောင့်သူတို့ကိုကျမတို့အကာအကွယ်ပေးရမှာဖြစ်တယ်လို့သူတို့အတွက်တိုက်ယူပေးရမှာမို့ဝမ်းသာစရာပါ
တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေပဋိပက္ခတွေအတွင်းမှာဒုက္ခရောက်နေရတဲ့မိန်းကလေးငယ်တွေနဲ့အမျိုးသမီးတွေပြင်စစ်တပ်အတွင်းမှာတာဝန်ထမ်းဆောင်နေရတဲ့အမျိုးသမီးတွေနဲ့တခြားလူမှုအတိုင်းဝိုင်းတွေမှာခွဲခြားဆက်ဆံခံရမှုတွေရှိနေတယ်မြတ်ငြင်းချမ်းမှုနဲ့လုံခြုံစိတ်ချမှုဘယ်တော့မှရနိုင်မှာမဟုတ်ကြောင်းလည်းပြောပါတယ
် There can be no lasting peace and security without equal rights
မျိုးသမီးတွေပါဝင်ခွင့်နဲ့တန်းတူအခွင့်အရေးရပိုင်ခွင့်မရှိဘူးဆိုရင်အဲ့ဒီလူမှုအတိုင်းအဝိုင်းအလုံးအတွက်ငြင်းချမ်းရေးနဲ့လုံခြုံရေးကတာရှည်မမြဲနိုင်ပါဘူးအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်ရာဇဝတ်မှုတွေကျူးလွန်ခွင့်ပေးထားတဲ့ပဝင်းကျင်မျိုးမှဆိုလေကျမ်းမာတန်းတူရပိုင်ခွင့်လဲဘယ်တော့မှရှိမှာမဟုတ်ပါဘူ
းအထူးသဖြင့်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံအနှံ့အပြားကတုံ့ပြန်ဖို့အတွက်ပြက်ကွက်နေကြတယ်လို့အထူးကိုယ်စားလှယ်ဂျိုလီကဝေဖန်အပြစ်တင်ခဲ့ပါတယ
် I'm very concerned about the Rohingya I'm very angry that the response internationally has been lacking I'm very concerned about the
Rohingya ရဲ့ပတ်သက်ပြီးကျွန်မသိစိတ်ပူပါတယ်။နိုင်ငံတကာရဲ့တုံ့ပြန်မှုမရတဲ့အတွက်သိကူဒေါသထွက်ရပါတယ်။အသက်၁၀နှစ်အရွယ်မိန်းကလေးတွေအဓမ္မကျင့်ခံရတဲ့ဇလန်းတွေနဲ့အဲ့ဒီမှာရှင်တို့သိတဲ့အတိုင်းမှာအဲ့ဒီမှာကဆွေးနွေးနေတာအများကြီးပါ။ဆွေးနွေးတာကပဲသိကူများနေပြီးအရေးယူဆောင်ရွက်တာကြတော့သိကူနေပါတယ်။ဒီလိုဖြစ်နေတာမျိုးကမကြမကြာတွေ့ရပါတယ်
။မနစ်ကဩဂုတ်လအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်းအများအပြားကိုတိုက်ခိုက်ခဲ့တဲ့အတွက်စစ်တပ်ရဲ့နေမင်းရှင်းနေမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်6သိန်းခွဲလောက်ထွက်ပြေးခဲ့ရတယ်လို့ဒီဒုက္ခသည်တွေထဲမှာလိမ်မန်းဆိုင်ရာကျူးလွန်မှုခံရသူတွေလည်းရှိတယ်လို့ကုလသမဂ္ဂကပြောဆိုခဲ့တာဖြစ်ပါတယ်အထူးကိုယ်စားလှယ်ဂျိုလီဟာ2015ခုနှစ်တုန်းကဒွန်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တာပါအဲ့ဒီအချိန်ကလာရောက်တဲ့ခီးစဉ်ဟာမြန်မာနိုင်ငံတွင်နှစ်ပေါင်းများစွာဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့စိန်ခေါ်မှုတွေနဲ့နိုင်ငံအနာဂတ်အတွက်အရေးကြီးတဲ့ကိစ္စရပ်တွေကိုကူညီနိုင်မှုဖြစ်ပြီးသူ့ရဲ့ခီးစဉ်အတွင်းအစိုးရတာဝန်ရှိသူတွေစစ်ဘက်တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့ကချင်ပြည်နယ်မြကြီးနားမြို့ကဂျမ်းမိုင်းခံဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးရန်ကုန်လှိုင်းတားရအလို့သမားတချို့နဲ့ပါတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်